Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဆီးရီးယားနိုင်ငံရက္ကာမြို့ကနေ IS အစွန်းရောက်တွေစုခွာနေကြပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့ကဘုံးပေါက်ကွဲမှုကြောင့်တေဆုံးသူအရေအတွက်က230ကျော်အထိတိုးလာနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူချိန်ညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ NCA လက်မှတ်မထိုးပဲကြာနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်ဖက်ဒရယ်အခြေခံမှုတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်အမြဲဖိတ်ခေါ်ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်မြန်မာအရေးတွေးဆမင်းမြန်ကန်းကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုက်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်တို့အထောက်ပံ့ပေးထားတဲ့ဆီးရီးယားပြည်သူစစ်တွေဝိုင်းထားတဲ့ရက္ကာမြို့ထဲကနေစုခွာရေးသဘောတူညီချက်နဲ့အစ္စလာမစ်အစွန်းရောက် IS တိုက်ခိုက်ရေးသမားအဖွဲ့မြို့ကနေစုခွာနေကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေဖြစ်အသုံးပြုတဲ့အနေနဲ့ရက်သားတွေကိုပါခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဲ့ဦးကအဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။တချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islamic အစွန်းရောက်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပါစစ်ဆင်ရေးပြီးသွားပြီမဲ့မြို့ထဲမှာကျန်နေတဲ့စစ်သွေးကြွတွေကိုချေမှုန်းတဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ Syria Democratic တပ်ဖွဲ့ပြောခွင့်ရတဲ့ဦးကို Go Gabi Writers သတင်းကဖော်ပြပါတယ်ကျန်ရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေလက်နက်ချမလားအသေးခံမလားရွေးရမယ်လို့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာပါIS တို့ထိန်းချုပ်ခဲ့ရာရက္ကာမြို့ကိုသိမ်းပိုက်နိုင်ရေးအမေရိကန်တို့ထောက်ပံ့ပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့နောက်ဆုံးထိုးစစ်မတိုင်ခင်ပြီးခဲ့တဲ့တောက်ကြာနေမှာတော့မြို့ရင်းကနေအရက်သားအများအပြားထွက်ပြေးခဲ့ကြပါတယ်။အရက်သားတွေဘေးကင်းရာထွက်ခွာနိုင်ရေးအတွက်ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်မှုအရှိန်လျှော့လိုက်တာကိုအခွင့်ကောင်းယူပြီး IS တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့ရက်ွက်တွေထဲကနေဒီအပိုင်းအတွင်းမှာပဲယာနဲ့ချီတဲ့အရက်သားတွေထွက်ခွာနေကြပါတယ်။ဒေသခံ IS တိုက်ခိုက်ရေးသမားတွေလက်နက်ချအညံ့ခံနေကြတယ်လို့ဒေသခံတွေကပြောပြမယ်လို့မျိုးရင်းကအားကစားယုံအမျိုးသားစစ်ယုံအပါအဝင်မျိုးရင်းကနေရာတချို့ကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားစေလဲဖြစ်ပါတယ်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့တိုက်ခန့် Syria Democratic တပ်ဖွဲ့တွေကရက္ကာမြို့ကိုဇွန်လ9ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမြို့ရဲ့80ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။Euphrates မြစ်ပေါ်ကရက္ကာမြို့ဟာဆိုရင် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေရဲ့အုတ်ချုပ်ရေးမြို့တော်လည်းဖြစ်ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကကုန်တင်ကားဘုံးတစ်လုံးပောက်ကွဲမှုကြောင့်သေဆုံးသူအရေအတွက်230ကျော်အထိမြင့်တက်လာတယ်လို့ဆိုမာလီယာအထက်လွှတ်တော်ဒုတိယဥက္ကဋ္ဌအဖရှီယာမိုဟာမက်အာမက်က VOA ကိုပြောပါတယ်။ပောက်ကွဲမှုတွင်လူ100ကျော်ထိခိုက်ဒဏ်ရာရတဲ့အထက်မှာ VOA သတင်းတော်တို့လည်းပါဝင်သွားခဲ့ပါတယ်။သေဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်အောက်မေ့ပွဲနေ့ဖြစ်300တာသတ်မှတ်ပြီးအလန်ဒီကိုတိုင်ပွဲလွင့်တင်ဖို့လဲဆိုမာလီသမ္မတမိုဟာမက်အဗ်ဒူလာနီဖာမာဂျိုကပြောပါတယ်အကြံဖက်ဝါဒီတွေကိုပြည်သူတွေတညီတညွတ်ထဲဆန့်ကျင်ကြဖို့လဲသမ္မတဖာမာဂျိုကစော်ဩထားပါတယ်ဆိုမာလီယာမျိုးတော်တွင်းကစီကားရာဇိုဘီရက်မှာမနေ့စနေနေ့အစောပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့တာပါ VOA ဆိုမာလီယာဆိုင်ပိုင်းတရင်တော့အဗ်ဒူကဒီယာမိုဟာမက်အဗ်ဒူလဲထိခိုက်ဒဏ်ရာရပါတယ်လေဘင်းခေါင်းနဲ့ညာဘက်လက်တို့မှာထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူက VOA ကိုအတည်ပြုပြောဆိုပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးဒါပေမဲ့အစ္စလမ်အစွန်းရောက်အဖွဲ့အယ်ရှဘတ်အဖွဲ့ကတော့အလားတူတိုက်ခိုက်မှုမျိုးတွေလုပ်လေရှိပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံရဲ့ပြည်내23ခုစလုံးမှာအုတ်ချုပ်ရမှုတွေဒီကနေ့တနင်္ဂနွေနေ့မှာမဲပေးပွဲကျင်းပမှာဖြစ်ပြီးဒီမဲပေးပွဲကပြည်ထနာပေါင်းစုံဖက်လက်ဝိုင်းနေတဲ့လက်ဝဲရင်းသမ္မတနီကိုလတ်စ်မာဒူရိုအတွက်တော့စမ်းသပ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောဟာမှာပါ။ဒါပေမဲ့လည်းမဲပေးပွဲအချို့ခံမှန်းချက်တွေအရသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီကအကြီးအကျယ်ရှုံ့နှိမ်ပြီးတဲ့နောက်မှာတော့သမ္မတမာဒူရိုကိုလိုလားတဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကောက်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ဒ ဒီရွေးကောက်ပွဲမှာလွတ်လပ်တဲ့နိုင်ငံတကာစောင့်ကြည့်သူတွေကိုမာဒူရိုအစိုးရကခွင့်ပြုဖို့ညှင်းဆန်ထားပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကတော့ရွေးကောက်ပွဲကိုသတိထားစောင့်ကြည့်နေပါတယ်။လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ရေးအစိုးရဘက်ကဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟေတာနယူးနက်ကမနေ့စနေနေ့မှာပြောပါတယ်။အထက်ခံနိုင်ငံရေးသမားတွေဘက်ကပြည်내အများစုမှာအနိုင်ရခဲ့ရင်တောင်းမှတီတီရောက်ရောက်အာနာကျင့်သုံးအုပ်ချုပ်နိုင်ဖို့အမှခံချက်တော့မရှိပါဘူးအထိုက်ခံကြီးဆိုးတဲ့လွတ်တော်ထံကနေဥပဒေပြုရေးအာနာကိုသိမ်းယူထားတဲ့တိုင်းပြည်ပြည်လွတ်တော်ရဲ့လက်အောက်ခံတွေအဖြစ်အုပ်ချုပ်ရေးမှုသစ်တွေကြမ်းကြိမ်ဆိုရမယ်လို့သမ္မတမာဒူရိုကပြောဆိုထားပြီးဖြစ်ပါတယ်ဒါ့အပြင်ရွေးကောက်ပွဲအာနာပိုင်တွေအနေနဲ့မဲရီအတွက်ကိုမှန်မှန်ကန်ကန်တီတီကြကြလုပ်ပါမလားဆိုတဲ့အပေါ်မှာလည်းအစိုးရအထိုက်ခံတွေဘက်ကတန်တရားရှိနေကြပါတယ်ရှင်
ဩစတြေးလျနိုင်ငံမှာထွေထွေရွေးကောက်ပွဲကိုဒီနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်။အကဲကတ်တွေကတော့ဒီရွေးကောက်ပွဲမှာ conservative တွေအနိုင်ရလာနိုင်တယ်လို့သုံးသပ်နေကြပါတယ်။လူလူစစ်တမ်းတွေမှာတော့ conservative နဲ့ socialist party တွေရဲ့ညီမအဖွဲ့ကွဲသွားပြီးတဲ့နောက်မှာ conservative party ခေါင်းဆောင်လည်းဖြစ်လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အသက်32နှစ်အရွယ် Sebastian Kurz အနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။သူဟာ conservative party ကိုအောင်မြင်စွာပြန်လည်တည်ထောင်နိုင်ခဲ့တယ်လို့ Austria လက်ရဇွန်ဝါဒီအဖွဲ့ဝင်လက်ရဝါဒီတွေကိုစီအောင်လှုပ်ဆောင်နိုင်ခဲ့သူတူလည်းဖြစ်ပါတယ်။မဲဆွေစီယုံရေးကာလအတွင်းမှာတော့လူဝင်မှုကိစ္စကအဓိကထားပြောကြတဲ့ကိစ္စရဖြစ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံဟာလူဦးရေ6000နီးပါးလောက်သာရှိပြီးတော့2015ခုနှစ်ကရွှေပြောင်းအခြေချနေထိုင်မှုပြဿနာအတွင်းမှာခိုလုံငွေလျှောက်ထားသူ6000ကိုလက်ခံခဲ့ပြီးတော့အများစုကမွတ်စလင်တွေဖြစ်နေတာကြောင့်တင်းကျပ်တဲ့လူဝင်မှုဥပဒေကိုထောက်ခံတဲ့လက်ရဇွန်နိုင်ငံရေးသမားတွေအပေါ်မှာထောက်ခံတာတွေလည်းပို့ပြီးတော့အားကောင်းလာခဲ့ပါတယ်။2016ဒီဇင်ဘာလတုန်းက Conservative Party ကနော့ဘတ်ဟိုဖာဟာဂရင်းပါတီကအလက်ဇန်းဒါဗန်ဒါဘယ်လန်ကိုကပ်ပြီးတော့အရေးနိုင်ခဲ့တာပါ။ဒါပေမဲ့အခုဒီချိန်မှာတော့ Sebastian Kurz ဦးဆောင်တဲ့ Conservative ပြည်သူ့ပါတီဟာလူလူစစ်တမ်းတွေမှာထိတ်ဆုံးကရှိနေပြီးတော့လက်ရာဇွန် Freedom Party နဲ့ Socialist တွေကတော့ဒုတိယနေရာအတွက်ရှင်ပြန်ကြရမှာဖြစ်တယ်လို့အကဲခတ်တွေကဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုရင်မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနွေနဲ့ညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်ကကြော်ကြားတဲ့ဝိုင်းထုတ်လို့ရခရိုင်မှာလောင်ကျွမ်းနေတဲ့တော်မီကပြန့်နှံ့လာနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာသတင်းတစ်ပတ်ကြာမကြုံစဘူးတော်မီအကြီးအကျယ်လောင်ကျွမ်းနေတာဖြစ်ပါတယ်။မနေ့စနေနေ့အထိသေဆုံးသူအနည်းဆုံး40လောက်ရှိနေပြီးနေရာ16ခုမှာမီးလောင်ကျွမ်းနေတာပါ။မီးလောင်ကျွမ်းတဲ့နေရာတစ်ခုကို160စတူယန်ကီလိုမီတာရှိနေပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း 5,900 လောက်လောင်ကျွမ်းပျက်စီးခဲ့ရပါတယ်။လူတသိန်းလောက်ကိုဘေးလွတ်ရာရွှေ့ပြောင်းထားရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ဝိုင်းထုတ်လုပ်ရာဒေသတစ်ခုဖြစ်တဲ့ဆိုနိုမာမြို့မှာမီးလောင်ကျွမ်းခဲ့ပြီးလူပေါင်း 11,000 နေထိုင်တဲ့မြို့ကမိသားစု400လောက်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။အနီးအနားကစန်တာရိုဆာမြို့မှာလည်းလူအများအပြားဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။ဆန်ဖရန်စစ္စကိုပြည်မြောက်ပိုင်းဧရိယာမှာတော်မီလောင်ကျွမ်းနေတာကြောင့်စန်တာရိုဆာကလူတွေမဖြစ်မနေရွှေ့ပြောင်းကြရတာပါ Sky Hawk Mountain Hawk ဒေသတွေနဲ့ Rincon Valley ဒေသတစ်စိတ်တစ်ပိုင်းကနေဒေသခံတွေအိုးအိမ်စွန့်ထွက်ခွာကြဖို့လဲမိသားဌာနတာဝန်ရှိသူတွေကညွှန်ကြားထားပါတယ်ရှင
်ဩစတြေးလျနိုင်ငံဆစ်နီမြို့မှာတော့ဆန္ဒပြသူရပေါင်းများစွာဟာပစိဖိတ်မုတ်ရတဲ့ကချွန်းနေမှာထိမ့်သိမ်းထားတဲ့ခလုံးငယ်လျှောက်ထားသူတွေကိုဩစတြေးလျမှာနေထိုင်ခွင့်ပြုဖို့အတွက်ဒီနေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာခလုံးငယ်လျှောက်ထားသူတွေကိုပြန်လည်နေရာချထားဖို့သတ်မှတ်ထားတဲ့ရက်နီးကလာနဲ့အမျှအခုလိုတောင်းဆိုဆန္ဒပြမှုတွေဖြစ်လာခဲ့တာပါ။ဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေအရပင်လယ်ထဲမှာမိတဲ့ခလုံးငယ်လျှောက်ထားသူတွေကိုပစိဖိတ်မုတ်ရတဲ့ကပပူအနျူဂီနီပိုင်မနက်စ်ကျွန်းနဲ့မိုက်ခရိုနီးရှားကျွန်းစုနိုင်ငံပိုင်နော်ရူးကျွန်းတွေကိုပို့ပြီးတော့အဲ့မှာသူတို့ရဲ့ခလုံးငယ်လျှောက်ထားမှုကိုစစ်ဆေးကြတာဖြစ်ပါတယ်။အဲ့လူတွေအနေနဲ့ဩစတြေးလျနိုင်ငံမှာဘယ်တော့မှအခြေချခွင့်ရမှာမဟုတ်ဘူးလို့လည်းပြောထားပါတယ်။မနက်စ်ကျွန်းကထိန်းသိမ်းစခန်းကိုတော့အောက်တိုဘာ31ရက်နေ့မှာပိတ်မှာဖြစ်ပြီးတော့ဒုက္ခသည်အဖြစ်ခလုံးငယ်ပယ်ချခံရသူတွေအနေနဲ့ပပူအနျူဂီနီမှာပဲဆက်ပြီးတော့နေရမှာဖြစ်ပါတယ်။ဆယ်နီမျိုးကဒုက္ခသည်အကူအညီပေးရေးအေဂျင်စီဦးဆောင်တဲ့ဆန္ဒပြသူတွေကတော့ဒ ဒီဖမ်းဆီးထားတဲ့သူတွေကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ပေးတင်တယ်လို့ပြောပါတယ်။ပပူအန်ယူဂီနီနဲ့နော်ရူးချုံမှထိန်းသိမ်းထားတဲ့ထဲကခေလုံးခွင့်လျှောက်ထားသူ1250ကိုလက်ခံဖို့အမေရိကန်သမ္မတဟောင်းဘရော့အိုဘားမားကပြီးခဲ့တဲ့နှစ်နောက်ပိုင်းကသဘောတူခဲ့ပြီးတော့ဩစတြေးလျကတော့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့လူ20လောက်အမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းအခြေချနေထိုင်ခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်ပါကစ္စတန်ဘက်ခြမ်းမှာဒီကနေ့တနင်္ဂနွေနေ့လမ်းဘေးတောင်ဖုံပောက်ကွဲတာကြောင့်အနည်းဆုံးစစ်သား၄ဦးသေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။အမေရိကန်တို့ရဲ့ထောက်လန့်ရေးအချက်အလက်အရပြီးခဲ့တဲ့သတင်းဖတ်ကပြန်ပေးဆွဲခံအမေရိကန်ကနေဒါမိသားစုကိုကဲထုတ်ရေးကာရန်လူမျိုးစုဒေသမှာတာဝန်ချထားခဲ့တဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကတခုဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ဘုံခွဲတိုက်ခတ်မှုကိုသူတို့လုပ်တာလို့ပါကစ္စတန်တာလီဘန်ဘက်ကပြောပါတယ်။အသက်32နှစ်အရွယ်အမေရိကန်နိုင်ငံသူကစ်လင်းခိုးမဲနဲ့သူမရဲ့ကနေဒါနိုင်ငံသားအမျိုးသားအသက်34နှစ်အရွယ်ဂျိုရှွာဘွိုင်လင်နဲ့ကလေး3ယောက်တို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလွတ်မြောက်လာတာပါ။သူတို့ကိုပြန်ပေးသမားတွေကအာဖဂန်နေဆက်ကိုဖျက်ပြီးပါကစ္စတန်ဘက်ခြမ်းကာရန်ကိုပို့ဆောင်စဉ်လွတ်မြောက်လာကြတာဖြစ်ပါတယ်။ကနေဒါနိုင်ငံထိုရန်တိုကိုရောက်ရှိချိန်မှာတော့ဘွိုင်းလီကသူတို့ကိုဖမ်းထားသူတွေကတာလီဘန်ရဲ့အခြေအစဲဟက်ကန်နီကွင်းရဲ့ဖြစ်ပြီးဇနီးဖြစ်သူကိုအထမပြုကျင့်တယ်လို့သူတို့ရဲ့စရုပ်ထမြောက်ကလေးဖြစ်တဲ့မွေးကင်းဆမင်းကလေးငယ်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်။
အာဖဂန်စစ်ပွဲကိုနိုင်ငံရေးအရဆက်ဆက်ဆွေးနွေးဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးတော့အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကလေးနိုင်ငံဆွေးနွေးပွဲတွေကိုမနက်ဖြန်တနင်္လာနေ့မှာအိုမန်နိုင်ငံမှာပြန်လည်စတင်မှာဖြစ်ပါတယ်။လေးပွင့်ဆိုင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆွေးနွေးပွဲကတော့16လတာမကျင်းပနိုင်ဖြစ်ပြီးမှပြန်လည်စတင်နိုင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာတော့လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေကနိုင်ငံကိုယ်စားပြုအဖွဲ့ကိုခေါင်းဆောင်ပြီးတော့ဆွေးနွေးကြမှာလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါရရှင်။တိုင်းပြည်လုံးငြိမ်းချမ်းပြီးတိုင်းရင်းသားပြည်သူအားလုံးလိုလာတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းသားလက်နက်ကိုင်ဖွဲ့အားလုံးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်နေ့မှာအခုလိုတိုက်တွန်းလိုက်တာပါ။ဒီလိုမျိုးတိုင်းသားလက်နက်ကိုင်တွေကို NCA လမ်းကြောင်းကိုပဲရှောက်လန်းဖို့ဆိုရတဲ့တပ်ဘက်ကဖိအားပေးမှုတွေကြောင့်ရှေ့ငင်းချင်းလုပ်ငန်းစဉ်တွေမှာပြည်လည်မှုတွေထက်အကျပ်တဲသာပူကြုံလာရနိုင်တယ်လို့အကြေခါတွေကသုံးသပ်ပါတယ်မဆုမွန်ကဆက်လက်ပြောပြမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်နေ့ကသမရဦးသိန်းစိန်လက်ထက်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီကနေ့အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာအပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရစာချုပ် NCA ပေါ်မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုတွေဆောင်ရွက်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်ဒီကနေ့ NCA နှစ်နှစ်ပြည့်အခမ်းအနားမှာလည်းအမျိုးသားပြန်လည်တင်မြင့်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ ông ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တင်မြင့်ရင်းလမ်းကြောင်းကိုရှောက်ကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ
်ကျမတို့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစတင်ခဲ့ချိန်မှာ NCA လက်မှတ်ရေးထိုးဖို့ညှိနှိုင်းဆဲအဖွဲ့တွေရှိနေသလိုအခြားတစ်ဖက်မှလည်း NCA ကိုလက်မခံနိုင်သေးတဲ့အဖွဲ့တွေရှိနေခဲ့ပါတယ်ဒီအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ငင်းကြမ်းရေးတကားဖွင့်နှစ်ထားပြီးလက်ကမ်းကြိုဆိုလျက်ရှိနေပါလေ NCA လက်မှတ်မထိုးပဲကြံနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်ဖက်ဒရယ်အခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်အမြဲဖိတ်ခေါ်ထားပါတယ်တကယ်တော့ NCA ဆိုတာကျမတို့ပြည်ထောင်စုရဲ့အမျိုးသားပြန်လည်တည်မြဲရေးရဲ့စတင်မှုတရားလို့ဆိုနိုင်ပါတယ် NCA ဟာလမ်းဆုံးခီးမဟုတ်ပါဘူး NCA ကနေနိုင်ငံရေးဆွေးနွေးပွဲတွေတက်လှမ်းမဲ့ငင်းကြေးညီလာခံတကားကိုဖွင့်လှစ်ပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုဒီကနေ့ထပ်လောင်းပြောကြားလိုပါတယ်
တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကလည်းတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးကြဖို့ NCA နှစ်နှစ်ပြည့်အခမ်းအနားမေခွန်းမှာတိုက်တွန်းပါတယ
် NCA ကိုတိုင်းသက်တက်ကအဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါပြစ်ခတ်တိုက်ခိုက်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ် NCA ဟာအမည်နာမအဖြစ်ပြစ်ခတ်တိုက်ခိုက်ရေးသဘောတူစာချုပ်ဖြစ်ပါတယ်အနှစ်သာအဖြစ်တော့ဒီတက်ပုံမူကျပြမှာနေဆိုင်ပါဒါကြောင့် NCA ကိုလက်မှတ်ရေးထိုးဘလို့အကြောင်းအခိုင်အမာပြောကြားလိုပါတယ်
ဒါအပြင်ဒီမိုကရေစီနည်းလမ်းနဲ့အညီနိုင်ငံရေးနည်းလမ်းအနေနဲ့ဖြည့်ရှင်းဆောင်ရွက်နိုင်မှုလက်နက်ဆွဲကင်တဲ့လမ်းစဉ်ကိုဆွတ်လွတ်ဖို့ကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကထိုက်မှန်တိုက်တွန်းပါတယ
်မြန်မာနိုင်ငံအတွက်မှာမိတိနေထိုင်ကြသူအားလုံးဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဆောင်ရွက်ဖို့တိုးအပ်ပါတယ်ဥပဒေနဲ့ညီဆောင်ရွက်မှုများကိုလည်းလက်ခံကြရမှာဖြစ်ပါတယ်ရေဆန်ကြုံတွေ့နေရတဲ့ပဋိပက္ခတွေကိုလည်းဒီမိုကရေစီမူပေါင်းအတွင်းကနေဖြည့်ရှင်းသွားမှာဖြစ်ပါတယ်ဒီလိုပဲဒီမိုကရေစီရဲ့ဆန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကပ်ပြီးလူရတောင်းဆိုမှုမျိုးတွေကိုလည်းဆွတ်လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့သာဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဒီလိုဆောင်ရွက်နိုင်ဖို့ပရမအဆိုစတင်ရှောင်လွှမ်းရမယ့်ခြေလှမ်းကတော့ဒီ NC စာချုပ်မှာပုံပေါ်လက်မှတ်ယူထည်ခြင်းပဲဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကိုင်နေတဲ့အစိုးရတို့ကြားလက်တွေ့ကြတဲ့အခြေခံသဘောတူညီမှုတွေကိုတော့ညှိနှိုင်းနေရတဲ့အခြေအနေမှာအခုလိုနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဘက်ကရောတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပါတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအပေါ်မှာ NCA လက်မှတ်ရေးထိုးဖို့ဖိအားပေးတိုက်တွန်းမှုတွေကြောင့်ရှေ့ဆက်အကြက်အတဲတွေနဲ့ကြုံလာရနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်ဒီနေ့မင်ကွန်းရဆိုရင်တော့ NCA ကတော့တပြားမှချော့အောင်မဟုတ်ဘူးမထိုးရင်တော့မှ NCA မထိုးရင်တော့ငင်းငင်းကိုမလိုလားသူဖြစ်နေတင်သွားတဲ့ခါကျတော့ရှေ့လျှောက်ငင်းငင်းလူငန်းစီကနည်းနည်းတော့အကြက်တဲတွေ့အောင်မယ်လို့ထင်ပါတယ်ဒီတန်းဆက်သွားရင်တော့တင်းမာမှုများလာလိမ့်မယ်လို့ထင်တယ်အဓိကတော့တတိယအကြိမ်ညီလာခံမတိုင်ခင်မှာ UNFC ဖြစ်ဖြစ်ဒီနောက်ပိုင်းခုနှစ်ဖွဲ့နဲ့ပဲဖြစ်ဖြစ်ဆွေးနွေးမှုတွေကျွန်တော်တို့ပြုလုပ်နိုင်မယ်ဆိုရင်တော့အချိန်နဲ့တုံတရာကောင်းလာနိုင်တာပေါ့အဲ့လိုမျိုးပဲနဲ့ဆက်သွားမဲ့ပုံစံမျိုးဖြစ်နေရင်တော့အခြေအနေအတမျိုးပြောင်းသွားနိုင်တယ်လို့ထင်ပ
ါပြီးခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတို့ကသဘောတူညီမှုမရသေးတဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေဆက်လက်ညှိနှိုင်းနိုင်မှုနဲ့နောက်ထပ်အခြေခံမူတွေချမှတ်နိုင်မှုဒီနှစ်2018ခုနှစ်အတွင်းမှာပဲနောက်ထပ်ငြိမ်းချမ်းရေးညီလာခံတစ်ကြိမ်ကျင်းပဖို့ရှိပါတယ်အဲ့ဒီတတိယအကြိမ်ညီလာခံကနေထပ်မံရရှိလာမယ့်အခြေခံမူတွေကနေတစ်ဆင့်အသေးစိတ်မူတွေဖြစ်တဲ့ပြည်ထောင်စုနဲ့ပြည်နယ်ခြားအာဏာခွဲဝေမှုတရားစာတခွဲဝေမှုအခွန်ကောက်ခွဲဝေမှုနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုမှာအာဏာကိုဘလို့အုပ်ခွဲဝေအုပ်ချုပ်ကြမလဲဆိုတာဆွေးနွေးဖို့ရှိပါတယ်ဒါတွေပြည့်ပြည့်ရင်တော့ဖက်ဒရယ်နဲ့ပတ်သက်တဲ့ခိုင်မာတဲ့အုတ်မြစ်တစ်ခုထွက်ပေါ်လာပြီလို့ဆိုနိုင်မှာဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်က NCA နှစ်နှစ်ပြည့်အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးတွေ့ဆုံမြန်မြန်ခံကိုနားဆင်ကြရပါမယ်ရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အမှန်တိုင်းသိရဖို့လွတ်လွတ်လပ်လပ်သွားလာခွင့်ပေးတဲ့တယ်လို့လူခွင့်ရေးရှင်နဲ့ဦးသိန်းသန်းဦးကပြောပါတယ်အဲ့ဒီတော့မှလည်းအခြေအနေကိုရှူထောင့်စုံကမြင်သာစေမယ်လို့လည်းဆိုပါတယ်။စာတန်းဖတ်ပွဲတက်ဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့လူခွင့်ရေးရှင်နဲ့ဦးသိန်းသန်းဦးကို VOA Studio မှာကိုအောင်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
် Okay, ဆရာဦးဒီနောင်မြန်မာပါခင
်ဗျ။ဟုတ်ကဲ့
Okay.ဆရာကအခုဒီအမေရိကန်ပြည်အောင်စုမှာလာပြီးတော့စာတမ်းဖတ်ပွဲတစ်ခုတက်ရောက်တယ်လို့ကျွန်တော်သိရပါတယ်။အဲဒီအကြောင်းလေးအရင်စပြောပြပေးပါလား
။ဟုတ်ကဲ့ဗျာဒီဟာကျွန်တော်တို့ယူဒါပြည်နယ်ပရိုဘိုမြို့မှာလုပ်တဲ့ဒီ BYU ပေါ့နော် Brigham Young University Reuben Clark Law School ရဲ့24ချိန်မြောက် Rule of Law and Religion in a Changing World ဆိုတဲ့ symposium ပေါ့စာတမ်းဖတ်ပွဲမှာကျွန်တော်စာတမ်းလာဖတ်တာ
ပါ။ဟုတ်ကဲ့ဆိုတော့အဲဒီမှာအဓိကပေါ့လေဘယ်နိုင်ငံတွေကတက်ရောက်ပြီးတော့စာတမ်းဖတ်ကြားကြလဲနောက်တစ်ခုကဆရာရောဟိုဘာအကြောင်းတွေကိုတင်ပြဆွေးနွေးခဲ့ပါလဲ
။သူကနိုင်ငံပေါင်း44နိုင်ငံကအခုစလေ95ယောက်ပေါ့နော်။သာသနာဝန်ထမ်းတွေ၊ဥပဒေပါမောက္ခတွေနော်။နောက်ပညာရှင်တွေ၊နောက်တစ်ခါနိုင်ငံရေးသမားတွေပေါ့။ဒီလွတ်တော်ကိုယ်စားလှယ်တွေတော့ရှေ့နေတွေပေါ့။အများဆုံးပါကြတာပေါ့နော်။ပါပြီးတော့ဒီလက်ရှိဖြစ်ပျက်နေတဲ့ Rule of Law နဲ့ Religion ရဲ့ Religious Freedom နဲ့ပတ်သက်တာကိုအဓိကဖတ်ကြတာပေါ့။ကျွန်တော်တင်ပြတဲ့စာတမ်းကတော့ A Glimpse on Recent Religious Freedom in Myanmar ပေါ့နော်။မြန်မာနိုင်ငံဘာသာရေးလှုပ်လှိုက်ခွင့်တစ်စီတစ်စောင်းဆိုတော့စာတမ်းကိုကျွန်တော်ဖတ်ခဲ့တာ
ပါဟုတ်ကဲ့ဆိုတော့ဒီစာတမ်းဖတ်ပွဲအတွင်းမှာပေါ့နော်အဓိကကဘယ်အကြောင်းအရာကဟိုဝိုင်းပြီးတော့လူဆွေးနွေးကြတာအများဆုံးဖြစ်မလဲခင်ဗျာ
တကယ်ကတော့ဘာသာရေးလှုပ်လှိုက်ခွင့်အကြောင်းပြောရင်းနဲ့ပဲကျွန်တော်တို့ဒီ Rohingya issue ပေါ့နော်ရခိုင်ကိစ္စအဓိကဒီလိုဖြစ်ပါတယ်ကျွန်တော်တို့ဟိုအမြဲတမ်းအမေးခံရတယ်ထမင်းစားရင်တောင်မှပြောင်းအောင်စားလို့မရဘူး lunch မှာလာထိုင်ပြီးတော့တောက်ချောက်မေးတယ်အလွတ်သဘောမေးတယ်နောက်တစ်ခါကျွန်တော်စာရန်ဖတ်တဲ့အခါမှာပဲကျွန်တော်ပန်နယ်ဖြစ်ပါတဲ့အခါကျတော့အဲ့ဒီမှာလည်းမိခွန်းနေအများကြီးမေးပါတယ
်ဒီကာလအတော်တည်းမှာပေါ့လေတိန်းနဲ့ချီပြီးတော့ဒါပင်ကဒစ်နိုင်ငံဘက်ကိုဖျက်ကူးသွားကြတာပေါ့ဆိုတဲ့အခါကျဆရာဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲဘာကြောင့်အခုလိုမျိုးလူအလုံးကြီးဒုက္ခတွေအလုံးကြီးနဲ့ဒီနေဆက်ဖျက်ကျော်ပြီးတော့ဒီလိုထွက်ပြေးနေလို့ထင်ပါလဲခင်ဗျာ
ဒီဟာကရာစုနဲ့ကြည်ပြီးတော့တည်ရှိခဲ့တဲ့ဟိုရန်ကျွေးတို့ဒီ community နှစ်ခုကြားမှာလူအဖွဲ့အစည်းနှစ်ခုကြားမှာမပြေလည်မှုလို့အမုန်းတရားအများကြီးတည်ရှိနေပါဗျာအဲ့တော့အဲ့ဓာတွေကတဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ1942မှာလည်းဖြစ်ခဲ့တယ်58ကျော်ကလည်းဖြစ်ခဲ့တယ် Now, you know, the Gamis is anybody who knew when they tell the Picket out. Did no buy Magu Majadi, Natal Seneca, the Picket out. Oh, Picket, a deluca sari, a genius, the Manica outdoor martin, general, the Jesagan who went tight against a ball of the Dudia Achine Bono, Dudia Chine Pilara, General Atino, the Dudia Achine tight day Bono, Sakan Donzego, the Bender tight day haro, the Gego, you are just in a senator Pinara. Pinla Bido, terrorist to Biobo or Nene Catetine. Luria, Ajadari, Basuri, Noraka, Yajiti, Yari, a danger caller of Shenna Bobia, who say Lama by Lady Lucy Gong Shinanabo, Kaina Lenadi, a Titan Lenadi, Mohu, Daro, Danganagama, Chidi, a terrorist, took Kaina Lenadom Hohu. Tisaka Dozego, Telu Tai Lily, Jakan Community, my general Kamani, Muri, to attack Kalusi. Tide a sat a town, Pientane, don't Yamu, Yali Melo, Mio Lumito, calculated Lumito Taita. Hello, Tibi, or Tibaka, Bian, don't be under the chima, Tausha, Druada, Tausha, go beyond Twebby. Not Tegele, Tama, Yada, Jobito, Twebby, a barnine, Lungso, Bido, Bira, a barnine, Noraka, Melung Bobia, Tatiana, and Adwanine, a queen, who Yanan is any time, Ona, Jinne, Twebby, Rave, Erodrubagaro, Ario Kapaga, Dru, Tokandavi, Ha, the Nazia, not Dinabala, Duma, Lau, Dina Chibido, no, Nanwal, Twebby, Havi, any Vishukavi, Matari, Lukan, as well, Tabalum, your sympathy, Drubia.
The ARS in Nepoli, a good beauty, Yagin Scanago, when Biro, Tigers Rekisama, the ARS a poet in Nepoli, the Nayanaga, Jampa, Puesi, Uma Pakistan, Lu, Puesi, Ne, Usasamu Shide, Sure, the Rinil, Mayu Topola.
Chilotin, a gonzo, Lude Lua, Pakistan, and Hare, Tua, a child, I see Martin, not to a jumper than any to take care of. Rotija Baredi, Diaga, D Danga Tony, a javi, Nayanaga Maladikisan, but the Lovi Lunira. အဲ့တော့တေးကြပေါ့နိုင်ငံတကာဖွဲ့စည်းတွေကလည်းနဲ့ထောက်ပံ့မယ်အခုအချိန်နေမှာတော့ကျွန်တော်ထင်နေပါဒါအရင်တော့ရှိခဲ့တဲ့ RSA မဟုတ်ဘူးကျွန်တော်တို့1900ခုနှစ်ချက်လောက်ကကျွန်တော်ထောင်ထဲတူနေခဲ့ရဘူးလေအဲ့တော့သူတို့ကသူတို့မူကြရင်ခေါ်တာပါအဲ့ဒီလူတွေရဲ့အဖွဲ့စည်းတော့မဟုတ်ဘူးဒါအစ်စ်တယ်အားစားဆိုတာအစ်စ်ပဲဒီအစ်စ်တွေဒီဟာကဖြစ်ရင်စနစ်တကျစီစဉ်ပြီးတော့ဒေလိုလ
န်လို့ဒီရခိုင်ပြည်နယ်တွေကမွတ်စလင်တွေဟာထွက်ပြေးလာကြတဲ့ဆိုတဲ့အနေအထားမျိုးယုံကြည်လက်ခံထားကြတာလေ
ကျွန်တော်တင်တယ်ဗျသူတို့မှဟိုအခြေမြင့်မဲ့ပြောတာတော့မဟုတ်နိုင်ဘူးအထောက်ထားအချို့လည်းရှိနေပါတယ်စစ်မှန်ထောက်ထားချို့လည်းရှိနေတချို့လည်းလုံခြံထားတဲ့ဟာတွေပေါ့ဗျာနှစ်ဖက်မှာပါမှာပေါ့အဲ့ဒါမျိုးတွေအချက်လက်တွေသတင်းမီဒီယာကတော့သူတို့ဘက်ကကျွန်တော်တို့ရှင်းပြောလို့ရှင်သူတို့အများကြီးတာတာဆိုတော့အများကြီးသူတို့ကအချက်လက်တွေဟုတ်တာမဟုတ်တာရထားတယ်နောက်တစ်ခါဒီသက်ဆိုင်ရာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒီကမ့်စီကိုသွားတွေ့တွေ့လို့ရတယ်တွေ့လို့ရတဲ့အခါမှာလည်းအမှန်တရားမမှန်တရားပြောနိုင်တာပေါ့ဗျာပြောနိုင်တော့သူတို့စီမှာအချက်လက်ရှိနေတယ်ကျွန်တော်တို့စီကအချက်လက်မရှိကျွန်တော်ကပြရစရာမရှိဘူးရှင်
းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံဝင်ကြီးဦးဆောင်ပြီးတော့ပေါ့နော်ဒီရခိုင်ပြည်နယ်ဘက်ကိုသွားကြပါတယ်ဆိုတော့နိုင်ငံတကာတာဝန်တချို့လည်းပါသွားပါတယ်ဆိုတဲ့အခါကျတော့နောက်ဒီပြည်တွင်းပြည်ပသတင်းမီဒီယာတချို့လည်းပါသွားပါတယ်ဆိုတော့ဒီအစိုးရရဲ့ဒီတုံ့ပြန်ကင်တွယ်ပုံကလုံလောက်မှုရှိပါရဲ့လားအခုလိုမျိုးအားလုံးသိအောင်ဆိုလို့ရှိရင်ပို့ပြီးတော့လွတ်လွတ်လပ်လပ်သတင်းမီဒီယာတွေကိုတွားရောက်ပြီးတော့သတင်းယူခွင့်ပြုရင်ပိုမကောင်းဘူးလား
ကောင်းတာပေါ့ဗျာ too late the heroes ပေါ့နော်ကျွန်တော်တို့အဲ့လိုပြောရတော့မှာပဲတကယ်တော့ဒါတွေဖြစ်ပြီးတော့ပထမဆုံးကုလသမဂ္ဂ mission က fact finding mission တောင်းတယ်နောက်တစ်ခါလူခွင့်ရေးကိုယ်စားလှည့်လွှတ်မယ်ပေါ့နော်ဒါတွေကျွန်တော်ငြင်းခဲ့တာအဲ့တော့ဒီနေရာတွေသွားလို့ရှိရင်ဒါအကျိုးမပြုဘဲနဲ့ပူဆိုးတဲ့ဟာတွေဖြစ်လာမယ်ဒါလိုပြောခဲ့တာဟုတ်ဗျာအဲ့ဒီခါကျတော့သတင်းမီဒီယာတွေတဲ့တန်တမန်တွေအတိုင်းဝိုင်းတွေလွတ်လွတ်လပ်သွားခွင့်ပြုလို့ရှိရင်ခုနလေနဲ့ညာတွေလူတွေရှိတယ်လို့မလေမညာတဲ့တန်မှန်ပြည်သူတွေလည်းတွေ့ရမှာပဲအဲ့ဆိုညတဲ့ကျွန်တော်တို့အကြောင်းပြချက်ရအခုကကျတော့ပထမတော့ကအလားမကန်ဘူးလုံးဝတင်းခဲ့တာဟုတ်ဗျာဒါအထောက်ကူမပြုနိုင်ဘူးဘလို့ဖြစ်တယ်ဘယ်ညာဖြစ်တယ်ဖြစ်ပြီးတော့ဘသူမှပေးမသွားတဲ့ခါကျတော့သူ19ရက်နေ့မှာကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်အခုတန်တမန်တွေတော့သူဖိတ်မယ်ဒီနေ့ကလာနိုင်တယ်ကျမတို့ကဖုံးကွယ်ထားစရာမရှိဘူးဆိုတော့စိုးစိုးပိုင်းကအလားမကန်ခဲ့တာဖုံးကွယ်ထားစရာတွေရှိနေလို့လားလို့ယူဆစရာ context ပေါ့ဗျာဒါမျိုးတွေလာဖြစ်တယ်တကယ်တကယ်ကတော့ဖြစ်လာတဲ့ပြဿနာတွေအပေါ်မှာသူများလက်မဦးခင်နိုင်ငံတကာအတိုင်းအဝန်းတန်တမာအနေနဲ့မြင်မစေဗျာဘယ်တတ်နိုင်မလဲပြစ်မှုကျူးလွန်တဲ့လူရှိနိုင်ပါတယ်ဒါကတော့ကျွန်တော်တို့ဒီမတထောင်သားတွေပါတာပဲအကျူးကျူးလွန်တဲ့လူကို bring them to justice ဥပဒေနဲ့ရေးယူတော့ကြံတဲ့ဟာဒါဟာစီမံချက်ချပြီးတော့သူတို့ကိုဒီလိုလုပ်မယ်ဒီလိုမရင်းကျင်ရမယ်ဒီလိုလူသားရမယ်လို့ပေးထားတာမဟုတ်ဘူးဒါဖြစ်နိုင်တယ်ဖောက်ဖျက်မှုတွေရှိနိုင်တယ်အဲ့ဒီဟာတွေစုံစမ်းစစ်ဆေးပြီးတော့အဲ့ဒီလူတွေဥပဒေရအေးယူကြံနာချင်းတစ်ခုလုံးလုံးတာမဟုတ်ဘူးဆိုတာမြင်အောင်လုပ်တဲ့နယ်အခုကတော့ဒီ issue မှာတော့ရခိုင်နောက်ဖက်မှာတော့ကျွန်တော်တို့ကဒီ media နဲ့တန်တမာထိုးစစ်မှာကျွန်တော်တို့ဘက်ကအများကြီးအခြေအနေနှိမ့်နေလို့ကျွန်တော်မြင်တယ်
ဆိုတော့အခုနောက်ပိုင်းကာလပေါ်လေ2012လောက်ကနေစပြီးတော့ဒါရခိုင်ပြည်နယ်မှာအခုခုနလိုမျိုးပြည်ပခါတွေဖြစ်ခဲ့တယ်နောက်ဒီမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်လည်းတချို့မြို့ရွာတွေမှာခုနလိုမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်ခဲ့တယ်ဥပမာနေဇေဇိုင်းတွေတချို့ပလီတွေဟိုဖြက်စီးခံရတာမျိုးတွေရှိခဲ့တာပေါ့လေဆိုတော့အခါကျတော့အခုဒါဟိုတလောကဆိုလို့ရှိရင်လည်းပဲဒါကိုဈေးရောက်နေသူတယောက်ကိုဈေးရောက်လို့မရဘူးဆိုပြီးတော့လာပြီးတော့ဟိုတားဆီးတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုဟိုအစိုးရအနေနဲ့ဒီတာဝန်ရှိသူတွေအနေနဲ့နိုင်နိုင်နေနေဟိုဘာကြောင့်မကင်တွဲနိုင်သေးတာလို့ထင်လဲခင်ဗျာဒါမှမဟုတ်လို့ရှိရင်ဒီလိုအခြေအနေမျိုးဖြစ်နေအောင်လို့လှုံ့ဆော်ပေးနိုင်တဲ့လှုံ့ဆော်ပေးနေတဲ့သူမျိုးတွေရှိနေလို့ပါလား
လှုံ့ဆော်ပေးလို့အမှန်တကယ်ရှိတာပေါ့ဗျာဒီပြဿနာတွေဒီခုကြည့်မြင်တာပဲလေရခိုင်မှာဖြစ်တဲ့ဒီဖြစ်တဲ့ပြဿနာဟာသူတို့အခေါ်ဘင်္ဂါလီပဲခေါ်ခေါ်ရိုဟင်ဂျာပဲခေါ်ခေါ်အဲ့ဒီလိုလူတွေနဲ့ရခိုင်ဒေသခံတွေနဲ့ရခိုင်ပြည်သူအမျိုးသားပြည်သူတွေနဲ့ဖြစ်တဲ့ပြဿနာကိုပြည်တွင်းမှာရှိတဲ့မွတ်စလင်ဘာသာကိုးကွယ်သူမြန်မာနိုင်ငံသားတွေပေါ့ပုံချဖို့ဆွဲပြီးတော့ယူလာတာဟာဒါတိုက်ပြီးမငြိမ်မသက်ဖြစ်အောင်လုပ်နေတယ်သူအမှန်တကယ်ရှိတယ်ဒါကျွန်တော်တို့တွေ့ရဥပမာအဖြစ်ကျွန်တော်တို့ဒီလုပ်ဖို့ကြိုင်ပဲပါပဲရှင်းနေကြီးဆရာဥက္ကဋ္ဌတတ်ခံတဲ့ကိစ္စကြည့်ရင်လည်းကျွန်တော်တို့မြင်နိုင်တာပဲဗျာတော့ဒါတိုက်ပြီးမှာဥပဒေဘလောက်မဲ့နေပြီလဲသူတို့ကလည်းအဲ့လိုဖြစ်စေချင်တာအမျိုးသားတွေအဖွဲ့ချုပ်ဆိုတာဟာတန်းပြီးကိုမဟုတ်ချွန်နိုင်ဘူးတန်းပြီးမှာဥပဒေမရှိတော့ဘူးဆိုတော့ဒါမျိုးဖြစ်အောင်ဖန်တီးနေတဲ့ပွဲလန်တုံဖြာခင်းတဲ့တော်မီလောင်လို့လက်ခပေါင်းခတ်တဲ့တောကြောင်တွေအများကြီးရှိတယ်ဆိုတော့အဲ့ဒီအပေါ်မှာဥဒနယ်ကြီးပဲကျွန်တော်တော့အစိုးရရဲ့တုံ့ပြန်မှုကနှေးကွေးတယ်လို့ယူဆတယ်အဲသူတို့ကတရုတ်စကားပုံရှိတယ်ဗျာခွေးမရိုက်ခင်ခွေးရှင်မျက်နှာကြည့်ရတယ်ဆိုတော့ခွေးရှင်ဘသူလဲလို့စဉ်းစားနေရတဲ့အနေအထားမျိုးများရှိနေသလားကျွန်တော်မပြောနိုင်ဘူးပေါ့နော်အမှန်တကယ်တော့ဒါတွေကလောက်အောင်ဒါအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတယ်ဒါလက်ခံစရာမဟုတ်ကျွန်တော်တို့တိုင်းပြည်ကဖွဲ့စည်းပုံချီးမွမ်းပုံလည်းပါတယ်ကျွန်တော်တို့လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်ရှိတယ်ဘယ်ဘာသာမျိုးကိုယ်ပိုင်ခွင့်ဒီလိုကိုယ်ပိုင်ခွင့်ရှိတယ်ဆိုရင်ဒီလိုနိုင်ငံသားတယောက်ကဟာလာတာသနိကအဆောက်အုံတစ်ခုပေါ်လာဈေးရောင်းတဲ့ကိစ္စဘူးသူစီပင်သားဥတွေနဲ့ဆွဲရင်တရားဆွဲရင်ဆွဲပေါ့ဗျာအဲ့လိုအနိုင်ထက်လုပ်တယ်ဆိုတာမျိုးကသိပ်ရုပ်ပြစင်းပြဖြစ်တယ်ဘုရားဘာသာရဲ့အသေးကြီးကိုလည်းညှို့နှွမ်းပြပြစေတယ်ဆိုတော့ဒါကတော့နိုင်ငံတော်အစိုးရအနေနဲ့ဒီကိစ္စကိုတော့ထိထိရောက်ရောက်ပြင်းပြင်းထန်ထန်အမြန်ဆုံးကန်ဆောက်ကန်တွယ်ဆောင်ရွက်မယ့်ကိစ္စလို့ကျွန်တော်ယူဆတာ
နောက်ဆုံးမိကမှာခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေဒါအခုနောက်ပိုင်းမှာအခုလိုမျိုးပြည်ပခါတွေဖြစ်လာတယ်ဆိုတဲ့အခါကျတော့တစ်ဖက်မှာလည်းပဲဒီချိန်ထဲမှာမြန်မာနိုင်ငံကအခုဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ဒီပြည်ထောင်စုတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စတွေဆောင်ရွက်နေတာတွေရှိတာ哦ဆိုတော့ဒီရခိုင်ပြည်နယ်ကဒီပြည်ပခါအရေးကိစ္စဟာဒီလက်ရှိအခုတွားနေတဲ့ဒီပြည်ထောင်စုဒီတိုင်းရင်းသားတွေနဲ့ပြန်လည်ငြိမ်းချမ်းရေးရရှိဖို့ဆောင်ရွက်နေတဲ့ကိစ္စတွေအပေါ်ဟိုဘလောက်ထိအောင်နှောင့်နှေးသွားစေပါလဲခင်ဗျာ
နှောင့်နှေးတာပေါ့ဗျာအခုဖြစ်တဲ့အဖြစ်နေရကောင်းမှာမကောင်းတာမစစ်တီတိုက်တော့ကျွန်တော်တို့မှာဒီခုဒီငိမ့်ငိမ့်27ရာစုပင်လုံမှာတွေ့နေရတဲ့ပြဿနာတွေအများကြီးပဲဒီမှာဖြည့်ရှင်းစရာဒါလည်းရာကျစ်တော့ကဘာမှာအရှိအဆုံးပြည်တွင်းစစ်ပဲဒါတွေကိုဖြည့်ရှင်းစရာပြဿနာအဓိကအဟန္တာ2008ဖွဲ့စည်းပုံမှာအဲ့ဒါအယူကြော်လွားဖို့လုပ်နေတဲ့အချိန်မှာဒီဘက်ကတဖွဲ့ဘက်ကမီဒီဂျီဂျီဖြစ်လာတာပေါ့ဗျာမီဒီဂျီဖြစ်လာတဲ့ခါကျကျွန်တော်ရှစ်ဆက်သွားမယ်လုပ်ငန်းစဉ်တွေတော့မသွားနိုင်ပဲねဟိုနိုင်ငံတကာရဲ့ထောက်ခံမှုပြီးတော့ကိုယ်ဝိုင်းတိုက်နေတာကိုခုခံကာကွယ်နေရတယ်အနေထားဖြစ်တဲ့အခါကျတော့ဒါကြီးကတော့မဖြစ်သင့်ဘူးအဲ့တော့ကျွန်တော်အယူဆရတော့ဒီဟာထိခိုက်တယ်ရှင်းပါမယ်ဘယ်လိုရှင်းပါလဲခုကိုဖီအန်နန်ရဲ့အစီအခံစာဟာတရားမျှတပါလားနိုင်ငံတကာကတို့ကျွန်တော်တို့ပြောတယ်ခင်ဗျားတို့လက်ခံတယ်မဟုတ်လားလက်ခံတယ်လက်ခံလို့ရှိရင်ခင်ဗျားတို့ကဒေါ်အောင်ဆန်းစုကြည်ကိုဒီအစီအခံစာနဲ့အညီအမြန်ဆုံးအကောင့်ထဲပေါ်ဖြည့်ရှင်းတယ်အကူအညီပေးရဒါအကူအညီပေးတဲ့နယ်ကိစ္စကျွန်တော်အမြင်မှာတော့ဒါကျွန်တော်တို့ဘက်တစ်ဖက်ပေါ်မှာအခြေခံပြီးတော့ဗျာတစ်ဖက်ကတော့ National Identity အဲ့တော့ရခိုင်မှာရခိုင်ပြည်သူတွေရဲ့ဒီတပြေးပြေးနဲ့တစ်ဖက်ကပွားများလာပြီးတော့လူမျိုးမဲ့အန္တရာယ်ကျွန်တော်တို့ရှိတယ်အဲ့ဒါကိုလည်းကျွန်တော်တို့ထက်သွင်းပါမယ် National Identity တစ်ဖက်ကလည်းInternational Humanitarian Law ရာเนาะကျွန်တော်တို့ဂျင်ကြီးတဲ့လူအဖွဲ့စီတွေလိုက်လာတဲ့နိုင်ငံတကာစံနှုန်းတွေရာလူသားဆိုင်တဲ့ဥပဒေတွေရာအဲ့တော့ဥပဒေနဲ့အညီပဲနိုင်ငံသားဖြစ်ခွင့်ရသူ1980ဥပဒေရာနိုင်ငံသားဥပဒေပေးမဖြစ်သင့်ရင်တခြားဖို့တခြားအခုနိုင်ငံတကာနဲ့ဆက်ဆံပြီးတော့လက်ခံမဲ့နိုင်ငံချက်ဖို့ဒါပဲလုပ်လို့ရမယ်အဲ့တော့ဒီအကျိတ်ခဲကြီးရာဖြစ်ရင်ကျွန်တော်တို့ငင်းငယ်ဖြစ်စင်မှာလဲအလွန်ကြီးတဲ့အဟန္တာဖြစ်နေတယ်ကျွန်တော်ပြောချင်ပါတယ
် Okay ကျေးဇူးတင်ပါတယ်ဆရာဘုလို့လာရောက်ကျွန်တော်လည်းပြန်ပြန်ပြန်
မြန်မာဒီမိုကရေစီရေးတွစ်ဆုံမြင်မြန်ခန်းကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုည9:00ခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့အထူးခြားဆံပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရွတ်ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရမှာပါ။အခုအရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မိုင်းအေးသင်တာကျော်အစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook အစမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာသချင်းကောင်းလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ VOA ကိုနားဆင်ပြီးရေးလာကြတာတွေကိုအရင်ဝင်းမြပေးကြပါမယ်။ပထမဦးဆုံးအရင်ကမင်္ဂလာရှိတဲ့ဒီနှစ်ခွန်းဆက်စာလေးကိုပြောပြပေးကြပါမယ်နော်။သူကတော့ Facebook စာမျက်နှာမှာလာပြီးတော့ကျမတို့ဒီကို message ပို့ပြီးတော့စာရေးလာသူဖြစ်ပါတယ်။သူ့ရဲ့ Facebook ID ကအထူးခြားခြားပဲစိတ်ဆက်သူလို့ပြောထားပါတယ်။ဒါမဲ့သူကအထူးမင်္ဂလာရှိတဲ့အဆုတောင်းလေးတစ်ခုရေးပို့လာတာပါ
။တရင်ကျွတ်လာပြည့်နေ့အချိန်ခါသာမရမှာ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုစိတ်ဆင်းရဲခြင်းတွေကင်းဝေးပြီးစိတ်ကိုအဆိုးရနိုင်ပါစေလို့ဆုတောင်းမြတ်တာပို့တာပေးလိုက်ပါတယ်။
ဟုတ်ကဲ့ပါကျမတို့လည်းကောင်းကင်ဘော်ကထိန်းထိန်းသာနေတဲ့သတင်းကျွတ်လာပြည့်လာမင်းကြီးကိုကြည့်ပြီးတော့မြန်မာနိုင်ငံကသတင်းကျွတ်အချိန်ခါကိုလွှမ်းနေမိပါတယ်နော်ကိုစိတ်အစီအစဉ်များကင်းဝေးပါစေဆိုလို့ပေးတဲ့ဆုနဲ့လည်းအထူးပြေပါစေလို့ဆုတောင်းပါတယ်ရှင်အထူးကျေးဇူးတင်ပါတယ်သတင်းကျွတ်ဆိုလို့ဒီသတင်းကျွတ်အချိန်ခါမှာစိတ်ညစ်ရတဲ့အကြောင်းလေးတစ်ခုကိုရေးလာတယ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်နော်နာမည်တော့ရေးမထားပါဘူးဒီသောရရှင်က
မင်္ဂလာပါ VOA VOA ဝိုင်းတော်သားအားလုံးကောင်းသောလူရင်းဆန္ဒပြေပါစေစကိုင်းတိုင်းဒေတာကြီးကျွန်းလှမြို့နယ်ပေးပင်ကြောင်ရွာမှာအတန်အလွန်ကျဲတဲ့ပြောက်အိုးတွေနေညအချိန်မရွေးဖောက်နေကြလို့သွေးလန့်လို့တေမတက်ဖြစ်ရပါတယ်။ကျေးရွာဥက္ကဋ္ဌကလည်းမတားစီးပါဘူးမိဘတွေကလည်းမတားကြပါဘူးမခံနိုင်လို့တင်ပြလိုက်ပါတယ် VOA ရေ
ဟုတ်ပါတယ်ပြောက်အိုးတွေအထူးကျဲတော့လဲဒီအသက်ကြီးတဲ့သူတွေကလေးငယ်တွေအတွက်လဲတော်တော်လေးကိုဟိုတစ်ခါတလေဒီပြောက်အိုးတန်ကျဲကျဲကိုကြောက်ကြရတာအမှန်ပါပဲရှင်အမေအခုဒီသောရရှင်ကဒီတရက်နေ့အော်တိုဘာလတရက်နေ့ကစာပို့ထားတာမလို့ဒီကျမစာပြန်ကြားတယ်ဒီအော်တိုဘာလ10ရက်နေ့မှာဆိုရင်တော့ဒီသတင်းကျုပ်ဒီဖြောက်အိုးတွေရက်သွားတော့ပြီလို့ထင်ပါတယ်ဒါမှမဟုတ်လေတစောင်းတိုင်းထိများဒီသတင်းကျုပ်ဖြောက်အိုးတွေဆက်သွားမလားကျမတို့မြန်မာနိုင်ငံမှာရှိစဉ်ကတော့ဒီသတင်းကျုပ်ဖြောက်အိုးမဖောက်ရဆိုပြီးတော့အဲ့အစိုးရအဲ့ခေတ္တကတားမြစ်ထားတာမျိုးကြားဘူးပါတယ်နော်မောင်လားဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE VOE ကိုညတိုင်းနားထောင်ဖြစ်ပါတယ်ကြိုက်လဲကြိုက်ပါတယ်လို့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့မင်းလွင်ဆိုတဲ့သောရရှင် Facebook မှာရေးလာတာကတော့ VOA မြန်မာပိုင်းကသတင်းတွေလွှင့်နေခြင်းစိတ်ရှုပ်စရာကောင်းတဲ့ comment တွေကြောင့်စိတ်တူမိပါတယ်တဲ့အဲ့အကောင့်တွေကို block လိုက်ပါဗျာ VOA ကိုထာဝရအားပေးနေပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါဒီလိုမျိုး VOA ရဲ့အစ်စ်မန်သောရရှင်တွေရဲ့အားပေးစကားတွေကြားရလို့လည်းအထူးကျေးဇူးတင်ပါတယ်အခုလိုမျိုး Facebook ပေါ်မှာစိတ်ညစ်စရာကောင်းအောင်လာရေးတယ်ဆိုတာလည်းဒီသူတို့နိုင်ငံရေးရွယ်ချက်နဲ့တမင်တသက်လာပြီးတော့ရေးနေကြတာဖြစ်ပြီးတော့အချိန်တစ်ခုရောက်သွားရင်တော့သူတို့တွေလည်းရက်သွားမယ်လို့ထင်မိပါတယ်နော်စိတ်ရှိရှိနဲ့သီးခံပြီးတော့ဒါအားအရာတွေကိုဒီမကြည့်ပဲကြော်ပြီးတော့ဒါကျွန်တော်တို့အစီအစဉ်ကိုနားဆင်အားပေးပါလို့ပဲပြောချင်ပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့ဖျော်ပြပေးချင်ပါတယ်ရှင် American Pop အဆိုတော်မှာလေး Taylor Swift ရဲ့နောက်ဆုံးနာမည်ကြီးနေတဲ့တခြင်းတစ်ပုတ်နဲ့ဒီတစ်ပတ်ဖျော်ပြပေးမှာဖြစ်ပါတယ်2019ဒီနှစ်မှာထွက်မဲ့သူ့ရဲ့6ချက်မြောက် Studio တေးတက်ပြမှာပါမဲ့Look what you made me do ဆိုတဲ့သချင်းကဩဂုတ်လ24ရက်နေ့မှာ online ပေါ်မှာစတင်ဖြန့်ချီတော့ Spotify, Gita website မှာစဖြန့်ဖြန့်ချင်း24နာရီအတွင်းမှာနားဆင်မှုပေါင်း8တန်းကျော်ဖြစ်ခဲ့လို့သချင်းတစ်ပုတ်တည်းကိုတီးတဲ့ပထမဆုံးထွက်ထွက်ချင်းမှာနားထောင်မှုအများဆုံးဆန်ကျင်တင်သွားခဲ့တာပါ။နောက်ရက်ဩဂုတ်လ25ရက်နေ့မှာတော့ YouTube website ပေါ်မှာ video ထွက်ထွက်ချင်းရှိရှိသူပေါင်း16တန်းကျော်ခဲ့ပြီးတော့ဆန်ကျင်တင်သွားပြန်ပါတယ်။သူရဲ့တချင်းစာသားဗီဒီယိုဟာဆိုရင်အခုအော်တိုဘာလာမှာကြည့်ရှုမှုပေါင်းတန်း80ကျော်ပြီဖြစ်ပါတယ်။ တွေ့တဲ့ချင်းက electro clash နဲ့ pop အမျိုးအစားနှစ်မျိုးပေါင်းဆက်ထားတာဖြစ်ပြီး dance pop တို့ electro pop တို့လို့လည်းပြောရင်ရပါတယ်။ဒီသချင်းကိုသဘောကျနှစ်ခြိုက်သူတွေအများကြီးရှိတဲ့ကြားကဝေဖန်မှုတွေလည်းထွက်နေပါတယ်။တချို့ကတော့ဒီသချင်းက Taylor Swift ရဲ့ဆိုးသွမ်းတဲ့အပိုင်းကိုလှည့်ဟပြနေတယ်လို့ပြောပြီးတချို့ကတော့ rapper Kanye West နဲ့သူ့ရဲ့မပြီးသေးတဲ့ရန်ပွဲကိုဒီသချင်းစာသားတွေမှာတွေ့ရတယ်လို့ပြောပါတယ်။ဘာပဲပြောပြောသိကြတာကတော့ဒီသချင်းထဲမှာဒေါသတန်တွေတင့်နေတယ်ဆိုတာပါပဲ။ဒီတချင်းက Billboard Hot 100စီးရင်တဲ့ကိုစထွက်ထွက်ချင်းမှာနံပါတ်89နဲ့ဝင်လာတာပါ။အဲ့နောက်သတင်းပတ်မှာတော့နံပါတ်1နေရာကိုတန်းပြီးတော့ခုန်တက်သွားတာဖြစ်ပါတယ်။ဒီတချင်းကနံပါတ်1နေရာကိုရောက်သွားလို့သတင်း16ပတ်ကြာနံပါတ်1နေရာယူထားတဲ့ Despacito တချင်းအဲ့ဒီသတင်းပတ်မှာနံပါတ်2နေရာကိုရွေ့သွားခဲ့ရပါတယ်။သတင်း3ပတ်ကြာအောင်လို့ဒီ Taylor Swift ကနံပါတ်1နေရာကိုယူထားခဲ့ပြီးတော့အခုတော့နံပါတ်3နေရာကိုရောက်သွားခဲ့ပါပြီ။Look what you make me do ဆိုတဲ့သချင်းလေးက Taylor Swift ရဲ့ Billboard Hot 100ထိပ်ဆုံးရောက်တဲ့၅ပုံမြောက်သချင်းလေးဖြစ်ပါလေရှင်။ကဲ Taylor Swift တီဆိုထားတဲ့ Look what you make me do ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော်။
You just made me do. I don't like your kingdom keys. They once belonged to me. You asked me for a place to sleep, locked me out, and threw a feast.
What?
The world moves on another day, another drama. But not for me. All I think about is karma. And then the world moves on, but one thing's for sure. Maybe I got mine, but you'll all get.
Taylor Swift တီဆိုထားတဲ့ Look What You Made Me Do ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေကိုကျမတို့ဒီ VOA အစီအစဉ်ကထုတ်လွှင့်ချက်နိုင်ငံရေးအခြေအနေမျိုးစုံနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးလာကြတဲ့မှတ်ချက်တွေကိုဝေမျှပေးကြပါတယ်။ကျမတို့ဒီ VOA ကထုတ်လွှင့်ပေးတဲ့လွတ်တော်ကြားနာပွဲလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်တဲ့ဖြေကြားချက်ဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်နာမည်တော့မပါပါဘူး။ဒီတော်ရရှင်အောက်မှာလာပြီးတော့မှတ်ချက်ရေးလာတာကတော့
အဖြစ်မှန်ကိုသိနိုင်ရန်စင်တို့ကိုယ်တိုင်လာရောက်စီခြင်းနဲ့အဝေးသတင်းဟာကောလာဟလများတယ်ဥပမာနဲ့ပြောရင်အရက်ထက်မှာမွေးကင်းစားကလေးတူဟာနားနှစ်ဖက်ကားလို့မွေးလာတော့နားကလေးမွေးတယ်လို့ပြောလိုက်တာကိုတယောက်စကားတယောက်လက်ဆင်ကမ်းပြန့်ကားသွားပြီးတော့ရွာအဆွန်ကိုလည်းရောက်တော့နားကလေးမွေးတယ်ဆိုဖြစ်သွားတယ်။နားကကနေနားကဘွားကိုရောက်သွားတာပါ။ဒါကြောင့်မမှန်သတင်းကိုစွပ်ပြီးမယုံနေပါနဲ့လို့ပြောလိုက်ချင်ပါတယ် VOA ရေး
။ဟုတ်ကဲ့ပါ။သူကတော့ဒီမမှန်သတင်းတွေစွပ်ပြီးတော့မယုံနေပါနဲ့ဆိုပြီးကျွန်တော်တို့ VOA ကိုပြောလာပါတယ်။ဟုတ်ကဲ့ပါ။ကျွန်တော်တို့သတင်းဌာနအနေနဲ့လည်းဒီခိုင်လုံတိကျတဲ့သတင်းကိုသာတင်ပြရတာမလို့ကျွန်တော်တို့စီကသတင်းတွေကိုတော့တိကျစိတ်ချလက်ကျယုံကြည်နိုင်ပါတယ်လို့ပဲပြန်ပြီးတော့ဒီသောရရှင်ကိုပြန်ကြားခြင်းပါတယ်နော်။မောင်ရှင်းဆိုတဲ့သောရရှင်ရေးလာတဲ့ဟိုအကြောင်းအရာကတော့ဒီကျွန်တော်တို့အစီအစဉ်ကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့ရခိုင်မြောက်ပိုင်းပြည်ထနာစစ်မြစ်ဆိုတဲ့ဒီအစီအစဉ်တင်ဆက်မှုပေါ်မှာသူကတုံ့ပြန်ရေးသားလာတဲ့သူအမြင်ဖြစ်ပါတယ
်လူသားကျိုးပြုလူခွေရေးဥပဒေနိုင်ငံနိုင်ငံလက်ခံပါလေဘာသာတည်းနဲ့လက်ခံပါလေလူသားတယောက်အနေနဲ့ဥပဒေမြောက်ပြည်မှုစုံတရားမကျွလွန်သေး၍သူ့ဘဝဝင်ကျင်အတွက်လူကောင်းတယောက်ပါဒီအတိုင်းပဲလူသားတယောက်အနေနဲ့မိမိစူးစမ်းမှုရလဒ်အပေါ်မှာအကျိုးခံစား권ကိုမရမချင်းထာဝရတိုက်ပွဲဝင်ရပါလိမ့်မယ် လူသားချင်းစာနာထောက်ထားတဲ့အမည်မျိုးရှိသူနဲ့အမျိုးသားရေးအစွန်းရောက်သူတွေကြားကအကောင်းဆုံးအသိမွေးဆုံးအပြုသဘောဆောင်တဲ့အရေးကိုမြန်မာပြည်ကသွားနေတာပါ
မြန်မာနိုင်ငံဟာအပြုသဘောဆောင်ပြီးတော့တရွေ့ရွေ့နဲ့ရွေးရှားသွားနေပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာလို့အားတက်ရပါတယ်နော်သောရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာရက်ပြီးတော့တည်ဆစ်တဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးချင်ပါသေးတယ်ရှင်ဗီဒီယိုသောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bambis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ရတစ်တဲ့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှဖြစ်ပါတယ်။မျိုးကြော့မြိုင်တီးဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့သတင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ပြစ်ပါတယ်။ဒီသတင်းလေးကသချင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ခြင်းပဲ။နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသတင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်။မျိုးကြော့မြိုင်တီးဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့သချင်းကိုအားလုံးနဲ့ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်
။ကိုရဲ့တွင်ညာတဲ့မှာဒိန်တွေလိုမျောနေရင်နဲ့ဒိန်ညာမိနေလေ။အစုံမဲ့နေရဲ့များစွာခန္ဓာရဲ့ပြေ
ဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me baby me
ဲ့တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရခိုင်ပြည်နယ်မြောက်ပိုင်းဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်တဲဖော်နိုင်ပါမလားဆိုပြီးဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
ထူးခြားတယ်လို့ဆိုရမလားပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့ကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာအစိုးရပိုင်းရေဒီယိုရုပ်သံတွေကနေတဆင့်မိခွန်းတစ်ခုပြောပါတယ်မိခွန်းနဲ့ပါလာတာကတော့လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့ပါဒီအတွက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUnion Enterprise for Humanitarian Assistance, Resettlement and Development in Rakhine လို့နာမည်ပေးပြီးသူကိုယ်တိုင်ဦးဆောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာမဲ့သူတွေအတွက်တင်မကဒိုင်းနဲ့မျိုးအစရှိတဲ့တိုင်းသားတွေ၊ဟိန္ဒူဘာသာဝင်တွေ၊ရခိုင်တိုင်းသားတွေအားလုံးအတွက်ဆောင်ရွက်မယ်။ဒီအတွက်ပြည်သူတရက်လုံးပူးပေါင်းပါဝင်ကူညီဖို့မေတ္တာရက်ခံလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဘယ်လိုဖြေရှင်းမှာပါလဲ။အောင်မြင်မှုရရနိုင်ပါမလားဆိုတာဂုဏ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးသူလုံးကိုင်မဲ့ဦးစားပေးလုပ်ငန်း၃ခုရှိတယ်လို့တောင်ဆန်းစုကြည်ကဆိုပါတယ်။အဲ့ဒါတွေကတော့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်ပေးပြီးဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်နေရာချထားရေးနဲ့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပဋိပက္ခကင်းဝေးရေးလုပ်ငန်းစဉ်တွေဖြစ်တယ်လို့ဆိုပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်ရသေးတောင်မြို့နယ်ဘက်မှပေါ်ပေါက်နေတဲ့လက်ငင်းအကြဆုံးပြဿနာကတော့အဲ့ဒီမှာနေထိုင်သူအားလုံးစားနေရိတ်ခါကအစအကူအညီအကြီးအကျယ်လိုအပ်နေတာပါပြောရရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့သူတွေကိုလက်ခံကြွေးမွေးဖို့မဆိုထားနဲ့အောင်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်မပြေးပဲကြံနေခဲ့တဲ့သူတွေကိုကြွေးရမွေးရစောင့်ရှောက်ရမယ့်အတွက်ကိုပဲကုန်ကြစရိတ်အလွန်ကြီးကြီးမားမားရှိနေတယ်ဆိုတာခံမှန်းနိုင်ပါတယ်ဒါကြောင့်လဲတောင်ဆန်းစုကြည်ဟာသူ့ရဲ့စီမံကိန်းထဲမှာတိုင်းသူပြည်သားတွေပြည်ရင်း NGO တွေ CSO တွေစီးပွားရေးလုပ်ငန်းရှင်ကြီးတွေပူးပေါင်းပါဝင်ကြဖို့အလေးအနက်မေတ္တာရက်ခံခဲ့တာဖြစ်ပါတယ်တကယ်တော့ဒါဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူ
းအခုလက်ရှိပြဿနာနဲ့ပတ်သက်ပြီးစနစ်တကျဖြေရှင်းနိုင်ဖို့ဆိုရင်ပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေကိုအရင်ရှာဖို့လိုပါတယ်ဒါမှရေရှည်ထိရောက်တဲ့အောင်မြင်တဲ့ဖြေရှင်းနည်းဖြစ်မှာပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေရောမြို့ပေါ်နဲ့တောင်ပိုင်းကိုထွက်ပြေးပြီးပြန်ရောက်လာတဲ့ရခိုင်နဲ့တိုင်းသားတွေပါဘာကြောင့်စားနပ်ရိက္ခာအပါအဝင်နေထိုင်ရေးအကြတဲ့နဲ့ရင်ဆိုင်နေရသလဲစမ်းစစ်ကြည့်ဖို့လိုပါတယ်။နေအိမ်တွေကနေစွန့်ခွာထွက်ပြေးကြရတဲ့ရခိုင်နဲ့တိုင်းသားတွေကတော့တည်ငြိမ်မှုမရှိသေးလို့ဝန်းစာအတွက်အလုံးမလုံးနိုင်သေးလို့စားဝတ်နေရေးအခက်အခဲဖြစ်ရတာပါ။အလားတူထွက်မပြေးပဲကြံနေသေးတဲ့မွတ်စလင်တွေကိုယ်တိုင်လဲစားဝတ်နေရေးအတွက်အလုံးလုံးနိုင်ကြသေးတာမဟုတ်ပါဘူး။အကြောင်းကတော့အကြမ်းဖက်တိုက်ခိုက်ခံရမှုတမတော်ရဲ့နေမည်ရှင်းလင်းမှုလုပ်နေတဲ့ကာလအပိုင်းခြားအဲ့ဒီမွတ်စလင်တွေဟာသူတို့ယွာတွေကနေထွက်ပြီးဘယ်ကိုမှမသွားနိုင်မလာနိုင်သွားခွင့်လာခွင့်မရကြလို့ပါတကယ်လို့အခြေအနေတည်ငြိမ်ပြီးတယွာကနေတယွာသွားလာကူးလူနိုင်သည်ဆိုစီ ਉਹ သူတို့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ဖို့မလွယ်ကူသေးပါဘူးအကြောင်းကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ပေါ်ပေါက်အပြီးသူတို့ပုံမှန်လုပ်နေကြငါးဖမ်းလုပ်ငန်းကုံတွေကူတန်းလုပ်ငန်းတောတောင်နေတဲ့ဝင်ပြီးစီစီသေးရွက်နဲ့သားငါရှာဖွေစားတော့တဲ့လုပ်ငန်းအားလုံးနှိပါပြိုလဲပျက်စီးခဲ့လို့ဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေဘာကြောင့်ပျက်စီးခဲ့တာလဲ။အဲ့လိုပို့ပို့ပြီးဆင်းရဲမွဲတေသွားတဲ့မွတ်စလင်တွေကိုဘာကြောင့်အကြမ်းဖက်သမားတွေကစီးယုံလို့ရသွားတာလဲ။ဘာကြောင့်အကြမ်းဖက်မှုလုပ်နိုင်သွားရတာလဲ။စတာတွေပါဆက်ဆက်စဉ်းစားဖို့လိုပါတယ်။ရှင်းရှင်းလင်းလင်းပြောရရင်လက်တလောအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခရောရှေ့ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအားလုံးဟာအရင်စစ်အာဏာရှင်တွေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့အဲ့ဒီဒေသကမွတ်စလင်တွေအပေါ်ထားတဲ့သဘောထားအပေါ်ကနေအခြေခံပြီးပောက်ဖွာလာတာတွေပဲဖြစ်ပါတယ်။အရင်စစ်အာဏာရှင်တွေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေဟာအဲ့ဒီဒေသကမွတ်စလင်တွေဆိုတာငကိုကရှိခဲ့တာမဟုတ်ဘူး။1824ခုနှစ်နေချက်ဗြိတိရှရီမြန်မာနိုင်ငံကိုကျူးကျော်စစ်ဆင်နှွဲမြမမျိုးတွေကိုကိုလိုနီပြုသိမ်းပိုက်အဲ့ဒီအချိန်ကစလေကူလီလှုပ်ဖို့ခေါ်သွင်းလာရင်းနဲ့အကြောင်းအမျိုးမျိုးကြောင့်နောက်ပိုင်းအရေးအတွက်များပြားလာတာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်သူတို့ကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ရမယ် ဥပဒေအရနိုင်ငံသားမဖြစ်ရင်နိုင်ငံမဲ့တွေအဖြစ်စခန်းတွေမှာစူးစီးထားမယ်နိုင်ငံတကာခေါ်ရင်သွားခွင့်ပေးမယ်စသဖြင့်ခံယူထားပြီးအဲ့ဒီအတိုင်းဖြစ်အောင်လဲအကောင့်ထဲပေါ်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီအယူဆခံယူချက်ကနေပေါ်ပေါက်လာတာတွေကတော့အဲ့ဒီလူတွေဟာတို့နိုင်ငံသားတွေမဟုတ်တဲ့အတွက်သူတို့အတွက်ဖွံ့ဖြိုးရေးလုပ်ပေးဖို့မလိုဘူးနိုင်ငံကကလည်းသူတို့ကိုအကူအညီပေးစရာမလိုဘူးဆိုတော့လောက်ကိုင်းဆောင်ရွက်မှုမျိုးတွေပါအဲ့ဒီလိုအကောင့်ထဲပေါ်တာကြောင့်လဲရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်သူအလုံးဆင်းရဲမွဲတေပြီးနောက်ဆုံးအကြမ်းဖက်သမားတွေနဲ့အကြမ်းဖက်ဝါဒခြေကုပ်ရသွားရုံမကဒုက္ခသည်တွေအလုံးအရင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ဝင်ပြေးမြန်မာအစိုးရနဲ့တက်မတော်ကိုတကဘာလုံးကပြစ်တင်ရှုံချဆိုတဲ့အခြေအနေထိရောက်သွားရတာပါ
ဒီအတွက်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေပြေလည်အောင်ဖြေရှင်းခြင်းနဲ့ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့အဲ့ဒီဒေသမှာနေထိုင်တဲ့မွတ်စလင်တွေအပေါ်သဘောထားပြောင်းမှုကိုလိုနီစနစ်ဆိုးကထားခဲ့တဲ့ဆိုးမွေကိုအခြားကမ္ဘာပေါ်ကနိုင်ငံတွေနီးတူအမျိုးမြင်ရှိရှိဖြေရှင်းမှုစီယုံဆွဲဆောင်မှုလိုပါတယ်တပ်မတော်ခေါင်းဆောင်တွေနဲ့ရခိုင်တိုင်းသားခေါင်းဆောင်တွေအဲ့လိုနားလည်လက်ခံပါမှဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖွံ့ဖြိုးရေးစီမံကိန်းဆိုတာမျိုးကိုအောင်မြင်မြင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်ရရှိမြတ်ပြတနင်္ဂနွေပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီတနင်္ဂနွေပြစ်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတပ် UWSC ဝါပြည်သွေးစည်းရေးတပ်စရဒီအင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာညီညာရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှုမိနေတဲ့သဘောမှရှိပါတယ်အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲညီညာရေးအတွက်တလန်းတည်းသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတို့ရှင်တွေview မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုစုနေလူတဲ့မိမြန်လူတဲ့အကြောင်းအရာတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တို့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါနေ့ညဒါရိုက်လင်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Half Moon Bay ရပ်မှာကျင်းပတဲ့စိတ်ပွေကမ္ဘာအလေးဆုံးရွှေပြုံသီးပြိုင်ပွဲမှာတော့ပေါင် 2,300 ကျော်ရှိတဲ့ရွှေပြုံသီးတစ်လုံးကအမေရိကန်စင်ချိန်တင်ဖို့ဆွဲသွားပါရစေ။ Australia နိုင်ငံမှာကျင်းပတဲ့2019ကမ္ဘာနေအောင်ကြီးစွမ်းအင်3ကားပြိုင်ပွဲမှာ Netherlands Dash အသင်းက9ချိန်မြောက်ဖို့ဆွဲသွားပါရစေ။ခုလိုထူးဆံပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Half Moon Bay အရပ်မှာကျင်းပတဲ့ Safeway ကမ္ဘာအလေးဆုံးရွှေဖြုံသီးပြိုင်ပွဲမှာတော့ပေါင် 2,300 ကျော်ရှိတဲ့ရွှေဖြုံသီးတစ်လုံးကအမေရိကန်စံချိန်တင်ဖို့ဆွဲသွားပါတယ်အဲ့ဒီစံချိန်ဟာကမ္ဘာပေါ်မှာဒုတိယအလေးဆုံးစံချိန်လည်းဖြစ်ပါတယ်အငိမ့်စားမိသက်အရာရှိဂျိုးဟော်လန်စိုက်ပျိုးခဲ့တာဖြစ်ပြီးတော့တပောင်ကို9ဒေါ်လာနှုန်းနဲ့အမေရိကန်ဒေါ်လာ 16,000 ကျော်လောက်ရသွားပါတယ်။ဒီနှစ်အနိုင်ရသွားတဲ့ Mr. Holland ကမနစ်ကအနိုင်ရသူဖြစ်တဲ့ Washington ပြည်နယ်က Cindy Tobet ကိုအနိုင်ရပြီး9ချိန်မြောက်ချန်ပီယံဖြစ်သွားတာပါ။ဒီနှစ်မှာဒုတိယရခဲ့သူရဲ့ရွှေဖြုံသီးအလေးချိန်ကတော့ပေါင် 2,000 ကျော်လေးပဲရှိတာပါ။ကန်ဂျီဘတ်ချမ်းမှာစိုက်တဲ့အကြီးဆုံးရွှေဖြုံသီးစုကတော့881ပေါင်နဲ့ California ပြည်နယ်က Josh Armenino ကအနိုင်ရပြီးတော့ပရိသတ်ကချီးမြှင့်တဲ့အလားဆုံးရွှေဖြုံသီးစုကိုတော့ Fremont မြို့က Ed Martinez ဆိုသူကရသွားပါတယ်။သူတို့လေးဦးရဲ့အနိုင်ရတဲ့ရွှေဖြုံသီးကြီးတွေကိုအခုသတင်းပတ် Half Moon Bay အနုပညာနဲ့ရွှေဖြုံသီးပြပွဲမှာပြသထားမှာပါခင်ဗျာ
။ American ပြည်ထောင်စု California ပြည်နယ် Los Angeles မှာကျင်းပတဲ့ LA Fashion Week ထဲက2018ຫນွေອູ້ແລະຫນွေຢາທີ່ວຸດສົງປຽບໄວ້ມາຄວ້ເລີ້ໄດ້ດ້ວຍແຟຊັ່ນດີຊາຍອະມຍຸມຍຸມປຽດຕາໄດ້ပါແດ່
fashion designer လည်းဖြစ်အိမ်မွေးတိရစ္ဆာန်တွေအတွက် fashion ထုတ်လုပ်သူလို့ကြေညာထားတဲ့ Anthony Rubio ရဲ့ design တွေကိုပြသခဲ့တာပါ။တိရစ္ဆာန်တွေကိုကဲဆဲစောင့်ရှောက်ဖို့နဲ့အရေးအတွက်ထိန်းချုပ်ဖို့ကိစ္စတွေမှာသတိထားမိစေဖို့ရည်ရွယ်ပြီးလှုပ်ဆောင်တာလို့လည်းပြောပါရယ်။မွေးစားဖို့လိုအပ်နေတဲ့ခွေးတွေကိုလည်းသူ့ရဲ့ fashion ပြပွဲထဲမှာထည့်သွင်းပြသခဲ့ပါရယ်။Facebook မှာနောက်လိုက်တသန်းရှိပြီး Instagram မှာနောက်လိုက်900ကျော်ရှိတဲ့ Novel ဆိုတဲ့ခွေးနဲ့အတူပိုင်ရှင်က Fashion ပွဲကိုဖွင့်လှစ်ပေးခဲ့ပါတယ်။တခြားနာမည်ကြီးတရုတ်ဆောင်နုပညာရှင်တို့ကလည်းသူတို့ရဲ့ခွေးတွေနဲ့အတူ Fashion ရှောက်ပြခဲ့ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာကျင်းပတဲ့2019ကမ္ဘာနေအောင်ကြီးစွမ်းအင်သုံးကားပြိုင်ပွဲမှာ Netherlands Dash အသင်းက8ချိန်မြောက်ပိုးဆွဲသွားပါတယ်။ Nuna 9လို့နာမည်ပေးထားတဲ့ကားလေးဟာ38နာရီ10မိနစ်40စက္ကန့်နဲ့ Michigan တက္ကသိုလ်က Novam ဆိုတဲ့ကားလေးကိုအနိုင်ရသွားတာဖြစ်ပါတယ်။ Belgian အသင်းကတော့သူတို့အသင်းအတွက်အကောင်းဆုံးစံချိန်တွေနဲ့တတိယနေရာကိုရသွားပါတယ်။ဒီပြိုင်ပွဲဟာဩစတြေးလျတိုက်မြောက်ဖက်ဒါဝင်မြို့ကနေတောင်ဘက်အဒဲလဒီမျိုးကိုမောင်းနေရတာဖြစ်ပါတယ်ကီလိုမီတာပေါင်း3000ကျော်အကွာအဝေးရှိပြီးတော့တနအီကိုကီလိုမီတာ90ကနေ100လောက်နှုန်းနဲ့နေအောင်ကြီးစွမ်းအင်ကိုပဲအသုံးပြုပြီးတပတ်လောက်မောင်းထင်ခဲ့ရတာဖြစ်ပါတယ်အမြန်ဆုံးစံချိန်ကိုတော့ဂျပန်နိုင်ငံတိုကိုတက္ကသိုလ်က2009ခုနှစ်မှာတင်ခဲ့တာဖြစ်ပြီးတော့ဩစတြေးလျတိုက်ကို29နာရီနဲ့49မိနစ်သုံးပြီးတော့ကန့်လန့်ပြတ်မောင်းထင်ခဲ့တာပါခင်ဗျာ
သူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးပါမယ်ရှင
်အမေရိကန်တို့အထောက်ပံ့ပေးထားတဲ့ဆီးရီးယားပြည်သူစစ်တွေဝိုင်းထားတဲ့ရက်ကာမြို့တဲကနေဆုတ်ခွာရေးသဘောတူညီချက်နဲ့အစ္စလာမစ်အစွန်ရောက် IS တိုက်ခိုက်ရေးသမားအဖွဲ့မျိုးကနေဆုတ်ခွာခဲ့ကြပါတယ်IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေအဖြစ်အသုံးပြုတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူ့စစ်ပြောခွင့်ရတဦးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။တချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islamic အစွန်ရောက်တေချာတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေသေးပါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့စနေနေ့ကကုန်တင်ကားဘုံပောက်ကွဲတာအကြောင်းတည်ဆုံးသူအရေအတွက်230ကျော်အထိမြင့်တက်လာတယ်လို့ဆိုမာလီယာအထက်လွှတ်တော်ဒုတိယဥက္ကဋ္ဌအဘီရှေးမိုဟာမက်အာမက်က VOA ကိုပြောပါတယ်။ပောက်ကွဲမှုအတွင်းလူ200ကျော်ထိခိုက်ဒဏ်ရာရတဲ့အထက် VOA သတင်းထောက်တဦးလည်းပါဝင်ပါတယ်။တည်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်အောက်မေ့ပွဲနေ့အဖြစ်သုံးရတာသတ်မှတ်ပြီးအလံတွေကိုလည်းတိုင်တပွက်လွှင့်တင်ဖို့ဆိုမာလီယာသမ္မတကပြောဆိုထားပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်23ခုစလုံးမှာအုပ်ချုပ်ရေးမှုတွေအတွက်ဒီကနေ့တင်းင်းကနေနဲ့မဲပေးပွဲကျင်းပမှာဖြစ်ပြီးဒီမဲပေးပွဲကပြည်ထနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လဝဲရင်းသမ္မတနီကိုလတ်စ်မာဒူရိုအတွက်တော့ဆန်းသတ်မှုတစ်ခုလို့ရှုမြင်ထားပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောရမှာပါ။ဒါပေမဲ့လည်းမဲပေးပွဲအကျိုးခံမှန်းချက်တွေမှာသမ္မတရဲ့ဆိုရှယ်လစ်ပါတီအကြီးအကျယ်ရှုံ့နေပြီးတဲ့နောက်မှာတော့သမ္မတကိုထောက်ခံတဲ့ရွေးကောက်ပွဲကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမတ်စုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.